ကရင်ပြည်နယ်မြဝတီခရိုင်ဝါလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလူမျိုးရေးတပ် KNL ကရင်အမျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဇွန်လ26ရက်နေ့ကသိမ်းယူခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မတ်အေးအေးမှပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်မြဝတီခရိုင်ဝါလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကဇွန်လ26ရက်နေ့မနေ့ပိုင်းကတင်ယူခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကအခုလိုပြောပြပါတယ်
။ရူပိသားကိုမနေ့ကအဲ့ဒါ KNL နဲ့ဒီ KNDO PDF တွေပူးပေါင်းပြီးတော့ညရရပါတော့။သူစကန်နာချင်းကတ်တယ်ချင်းကတ်ပြီးတော့မနေ့ကျတော့အဲ့ဒါတိုက်ပွဲတွေအပြန်အလှန်ပြစ်ခတ်ကြတယ်ပြစ်ခတ်ကြတော့စကန်ကိုတင်ပြီးလို့စကန်ကိုတင်ပြီးနောက်ပြီးတော့အဲ့မှာစကန်ကိုဆွတ်ခွာသွားတဲ့ဒီစကန်ကသက်သားတွေကိုလိုက်လံရှင်းလင်းနေတယ်ဟုတ်ကဲ့ရှင်းလင်းနေတာဟုတ်ကဲ့
ဒီစကန်ဟာလေဗျူဟာရအရေးပါတဲ့စကန်တစ်ခုဖြစ်ကြောင်းကိုလည်းပြောပြပါဗျာ။
ဒီဥရကဝလီနဲ့ဟိုဒီကျွန်တော်တို့ဒီဘောဘူးဟိုဝလီနဲ့ဘလူးကြားမှာရှိကြပါဘော။နောက်သူကဟိုလမ်းခွဲလမ်းစုံတွေတခုမှာပေါ့။နောက်သူကဟိုဗျူဟာရတော့အရေးပါတဲ့နေရာတစ်ခုပါပဲ။စကန်တစ်ခုပဲဟုတ်ကဲ့ဟုတ်ကဲ့။ဒီစကန်ကလည်းကြာပြီ။ဥရကကျွန်တော်တို့ဒီ position နောက်ပိုင်းကျွန်တော်96လောက်မှာခရေကဒီစကန်ကိုဟိုစကန်စာတင်လာတာဟုတ်ကဲ့အရင်ကကရင်စကန်နေပဲ
စနေနေ့ညတော့ကလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်ဒီအတွက်အနီးတစ်ဝိုက်ကကျေးရွာတွေကပြည်သူတွေကတော့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်စကန်သိမ်းတိုက်ပွဲအတွင်းနှစ်ဖက်အကြဆုံးနေရှိနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ KNU ဘက်ကရောစစ်ကောင်စီဘက်ကရောကြဆုံးတဲ့စစ်သုံးပတ်စီရင်ကိုသတင်းမထုတ်ပြန်သေးပါဘူး KNU ဘက်ကတော့ဥက္ကဋ္ဌစကန်ကိုသိမ်းယူပြီးတဲ့နောက်ညနေပိုင်းထိနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေရလို့လဲဆိုပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအရေးပါတဲ့ခန်းစစ်စခန်းတွေဖြစ်တဲ့ KNU တပ်မ9နယ်မြေတဲကတိမုထတော်လဲထာနဲ့ကြောက်ညက်စခန်းတပ်မ6နယ်မြေတွေကတော့မော်ခီစခန်း၊တေဘဘို့စခန်း၊ဝလီမြန်ရဲစခန်း၊ဥက္ကဋ္ဌစခန်းစတဲ့စစ်ကောင်စီစခန်းတွေကို KNU ကပြန်လည်တိုက်ခိုက်သိမ်းပိုက်မှုတွေလုပ်ခဲ့ပါတယ်အခုဆိုရင် KNU တပ်မအသီးသီးမှာတော့စစ်ကောင်စီတပ်တွေနဲ့နှစ်ဖက်တိုက်ပွဲတွေရှိနေပြီး KNU တပ်မ1တပ်မ3တပ်မ5တပ်မ6နယ်မြေတွေမှာတော့တိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ပေါ်နေပါတယ်ရှင်